လေကြောင်းတိုက်ခိုက်မှုတွေကြောင့်ထွက်ပြေးလာကြတဲ့မြန်မာဒုက္ခသည်2000ကျော်အားပြန်မောင်းထုတ်ခဲ့တယ်ဆိုတာကိုထိုင်းအာဏာပိုင်တွေကညှင်းဆိုလိုက်ပါတယ်။စစ်စခန်းတစ်ခုအားကရင်တိုင်းရင်းသားလက်နက်ကန်တပ်တွေကပြီးခဲ့တဲ့အပတ်ကတိုက်ခိုက်ပြီးနောက်စစ်တပ်ဘက်ကဂျက်တိုက်လေတွေကိုအသုံးပြုပြီးနေဆက်ကြီးရွာတွေကိုတိုက်ခိုက်လာတာမို့လူထောင်ချီထွက်ပြေးနေကြရတာဖြစ်ပါတယ်။ဘာမာကမ်ပိန်း UK အဖွဲ့ကမက်ဖာမနာကရိုက်တာသတင်းထောက်ကိုပြောတာကတော့မြန်မာဘက်အချက်ကဣသုတစခန်းကိုလူထောင်နဲ့ချီပြီးတော့အတင်းကျပ်ပြန်ခိုင်းတယ်လို့ဆိုပါတယ်။ကရင်ရွာသားတွေရိုက်ကူးထားပြီးရိုက်တာသတင်းကပြသတဲ့ဗီဒီယိုထဲမှာတော့ဒုက္ခသည်တွေလေပေါ်တက်နေတာကိုထိုင်းစစ်သားတွေကစောင့်ကြကြည့်ရှုနေတာကိုတွေ့ရပါတယ
်။ဝိုင်ဘာငါကီလာလီဒက်စူပါစတာဘာနော်ယူနော့က
ေ။ယောဆောက်ခဲအုတ်ချွေမူထိုက်ချီဂျန်ဒလီအောင်ကတော့ဒုက္ခသည်တွေကိုပြန်မမောင်းထုတ်ဘူးလို့သတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။သူတို့ဟာမက်စရီယန်နဲ့ဆော့မွိုင်ခရရဲ့အစွန်ဖျားဒေသတွေမှာဘေးကင်းစွာနဲ့ရောက်ရှိနေကြတယ်လို့ထိုင်းပြည်တွင်းသတင်းထောက်တွေကပေါ်ပြကြပါတယ်။